This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။မြန်မာနိုင်ငံသူနိုင်ငံသားများပေါင်းတဘာဝပြီးစစ်အာဏာရှင်ပြည်သူ့မှကင်ဝေးပြီးကိုယ်စိတ်နှစ်ပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ရပါတယ်ရှင်။ဒီကနေ့2024ခုနှစ်ဒီဇင်ဘာလ21ရက်နေ့ရေဒီယို NUG ရဲ့ညပိုင်းအစီအစဉ်များစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ပထမဦးစွာစီးရီးသတင်းများကိုရန်နိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။ရေဒီယို NUG သတင်းစင်များမင်္ဂလာပါခင်ဗျာ။ကိုကျန်စားပြီး2024ခုနှစ်ဒီဇင်ဘာလ21ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာ။ဂွမ်မြို့ရဲ့သုံးပုံနှစ်ပုံအခန့်တိမ့်ပိုက်ရရှိထားပြီလို့ရခိုင်တပ်တော်ဆိုလိုက်တဲ့သတင်းကိုပထမဦးစွာတင်ဆက်ပေးချင်ပါတယ်။ရခိုင်ပြည်ဂွမ်မြို့မှာရှိတဲ့ဒေသခံတပ်တွေပြင်စစ်ကောင်စီဘက်ကစစ်ကူအင်အားဖြည့်တင်းနေတာတွေရှိပေမဲ့လက်ရှိမှာဂွမ်မြို့ရဲ့သုံးပုံနှစ်ပုံအခန့်တိမ့်ပိုက်ရရှိထားပြီလို့ရခိုင်တပ်တော်အေအေကထုတ်ဖော်ပြောဆိုလိုက်ပါတယ်။အမ်မြူမှာရှိတဲ့နောက်ပိုင်းတဲ့စစ်တနာချုပ်ကိုသိမ့်ပိုက်ပြီးဖမ်းဆီးရမိတဲ့ဒူတိုင်းမှုဘုံမှုချုပ်တောင်းထုံးနဲ့တိုင်းဦးစီးချုပ်ဘုံမှုချုပ်ကြောကြောတန်းတို့ရဲ့ရုပ်ပုံတွေကိုအတိပေးထုတ်ပြန်ရမှာအခုလိုဖော်ပြလိုက်တာဖြစ်ပါတယ်။လေချောင်းနဲ့လက်နက်ကြီးပစ်ကူတွေဖြင့်လေချောင်းကနေအင်အား450ခန့်စစ်ကူလာချပေးနေခဲ့တဲ့ကြားကနဘခဌာနချုပ်အန်းကိုဒီဇင်ဘာလ20ရက်မော်တက်တနိုင်းမိနစ်40မှာရခိုင်တပ်တော်ကအပိသက်သိမ့်ပိုက်နိုင်ခဲ့တာဖြစ်ပါတယ်။လက်ရှိမှာဂွမ်မြူနယ်အတွင်းမှာရှိတဲ့ရန်သူစစ်ကောင်စီတပ်တွေကိုရခိုင်တပ်တော်ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေပြီးကွမ်မြူမှာရှိတဲ့ဒေသခံတိုင်းရင်းများအပြင်စစ်ကူလာတဲ့ရန်သူစစ်ကောင်စီရဲ့တပ်မ11လက်အောက်ခံတိုင်းရင်းများနဲ့အခြားတိုင်းရင်းပေါင်းများစွာတို့ကြောင့်တိုက်ပွဲတွေပြင်းထန်နေတယ်လို့အသိပေးထားပါဗျ။ဒေသတွင်းသတင်းတွေအရရခိုင်တပ်တော်ဟာတန်တွဲကွာလမ်းပေါ်မှာရှိတဲ့ခမရ963တပ်အပေါ်ဝင်ကွမ်မြူပေါ်မှာရှိတဲ့ထွေအုံယုံမိသက်ရဲစခန်းလောက်အကစတဲ့ဌာနဆိုင်ရာယုံအလုံးကိုထိန်းချုပ်ထားနိုင်ပြီးတိုင်းရင်းတွင်းကခုခံနေတဲ့စစ်သုံးပန်း40ကျော်ကိုလည်းလက်ရဖမ်းဆီးနိုင်ခဲ့တယ်လို့သိရပါဗျ။ခမရ963တပ်ကနေထွက်ပြေးလွတ်မြောက်သွားတဲ့စစ်ကောင်စီတပ်တွေဟာမနီမွေးမှာရှိတဲ့ခမရ962တိုင်းရင်းမှာတွားရောက်ပူးပေါင်းပြီးရခိုင်တပ်တော်ရဲ့ထိုးစစ်ကိုခုခံနေတယ်လို့လည်းသိရပါတယ်။ရခိုင်တပ်တော်အနေနဲ့ပလောဝမြို့ပေါတော်မြို့မင်းပြမြို့မြောက်ဦးမြို့ကြောက်တော်မြို့မြေပုံမြို့ပုံနာကျုံမြို့ရံပြင်းမြို့ရေသိတောင်မြို့ဘူးတိတောင်မြို့တန်တွဲမြို့တောင်ကုန်းမြို့မောင်တော်မြို့နဲ့အမ်းမြို့တို့ကိုသိမ်းပိုက်ထားပြီးဂွားမြို့ကိုအပိသက်သိမ်းပိုက်နိုင်ခဲ့မယ်ဆိုရင်စစ်တွေကြောက်ဖြူနဲ့မန်အောင်စတဲ့မြို့သုံးမြို့ကိုသာတိမ့်ပိုက်ဖို့ကြံရှိမှာဖြစ်ပါတယ်။အခုရရှိထားတဲ့အောင်မြင်မှုတွေဟာရခိုင်ပြည်သူတရက်လုံးရဲ့အောင်မြင်မှုတွေမဟုတ်ဘဲဖက်စစ်အကြမ်းဖက်စစ်ကောင်စီကိုတော်လှန်နေကြတဲ့တော်လှန်ရေးဖွဲ့စည်းများနဲ့တော်လှန်ပြည်သူတရက်လုံးရဲ့အောင်မြင်မှုအဖြစ်ရခိုင်တပ်တော်ကမျှဝေဂုဏ်ပြုထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးတိုက်ပွဲပြင်းထန်နေချိန်လေကြောင်းကနေစစ်ကူအင်အားဖြည့်တင်းခဲ့ပေမဲ့နဘခဌာနချုပ်ကိုတိမ့်နိုင်ခဲ့တယ်လို့အေအေပြောကြားတဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်။စစ်ကောင်စီဘက်ကလေကြောင်းကနေမယံမနာပစ်ခတ်နေသလိုလက်နက်ကြီးပစ်ကူတွေအပြင်ရဟန်းရင်တွေနဲ့လေကြောင်းကနေအင်အား150ခန်းစီ၃ချိန်တိုင်စစ်ကူလာချပေးနေတဲ့ကြားကနဘခဌာနချုပ်ကိုဒီဇင်ဘာလ20ရက်မွန်းလွဲ၁နာရီမိနစ်40မှာအပိသက်သိမ့်ပိုက်နိုင်ခဲ့တယ်လို့ရခိုင်တပ်တော်အေအေကထုတ်ပြန်ပါတယ်။အမ်မြူနယ်မှာရှိတဲ့နောက်ပိုင်းတဲ့စစ်ဌာနချုပ်ကတခုတည်းသာကြမ်းရှိတော့တဲ့နဘခဌာနချုပ်တိုင်းစစ်ရုံတွင်ကလက်ကျန်နေရအားလုံးကိုနှစ်ပတ်ကြာထိုးစစ်ဆင်တိုက်ခိုက်ခဲ့ရတယ်လို့ဆိုပါတယ်။ဒီစကန်သိမ့်တိုက်ပွဲမှာဒူတိုင်းမှုဘုံမှုချုပ်တောင်းထုံးတိုင်းဦးစီးချုပ်ဘုံမှုချုပ်ကြောကြောတန်းနဲ့စကခ55တက်မှမူဘုံမှုချုပ်သရိန်ထွန်းတို့လိုစစ်ကောင်းဆောင်တွေကိုလက်ရဖမ်းဆီးရရှိမှုဟာဒေါ်လန်ပြည်သူတရက်လုံးရဲ့အောင်မြင်မှုလို့ရခိုင်တပ်တော်ကအသိပေးထားပါတယ်။အနောက်ပိုင်းတဲ့စစ်တနာချုပ်ကိုသိမ့်ပိုက်နိုင်ခဲ့ပြီဖြစ်တာကြောင့်အမ်မြူနယ်တစ်ခုလုံးကိုအလုံးစုံထိန်းချုပ်နိုင်ခဲ့ပြီလို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်အာရခပြည်သူဒေါ်လန်အစိုးရကအပြည့်အဝအလုံးစုံထိန်းချုပ်ထားနိုင်တဲ့မြို့14မြို့ထိရှိလာခဲ့ပြီဖြစ်ပါတယ်။အခုလိုအောင်မြင်မှုအသီးပွင့်တွေရရှိတာဟာရခိုင်အမျိုးသားအဖွဲ့ချုပ်အာရခတပ်တော်ရဲ့ဂျိုးပန်းမှုတစ်ခုတည်းကြောင့်မဟုတ်ဘဲအာရခပြည်သူတရက်လုံးရဲ့ဝန်ရံပံပိုးမှုမဟာမိတ်ဖွဲ့စည်းတွေရဲ့ပူးပေါင်းပါဝင်မှုအမည်ဖော်ပြလို့မရသေးတဲ့မိတ်ဆွေချို့ရဲ့ ဝန်းရံပံ့ပိုးမှုတွေကြောင့်ဖြစ်တဲ့ဆိုတာနှလုံးသွင်းမှတ်ယူထားပြီးတပ်ဆိုင်တဲ့ဖွဲ့စည်းတိုင်းနဲ့လူပုဂ္ဂိုလ်တိုင်းကိုအလေးနဲ့အထူးကျေးဇူးတင်တယ်လို့အေအေကကြေညာထားပါတယ်။စစ်မြေပြင်မှာအောင်မြင်မှုရခဲ့တာရဲ့အခြားတစ်ဖက်မှာရဲဘော်ရဲဘက်တွေရဲ့အသက်ကိုလက်ခံလာတဲ့ဘဝတွေပေးဆက်ဆွန့်လွတ်အနစ်နာခံခဲ့ရတာဟာအရခဒေသအတွင်းနေထိုင်ကြတဲ့ဒေသနေပြည်သူတရေလုံးဆင်းရဲဒုက္ခမျိုးစုံကိုနှိရှေလာများအတူရင်ဆိုင်ပြီးခါးစည်းခံရပ်တည်ခဲ့တာဟာလည်းအောင်မြင်မှုရဖို့အထောက်အကူပြုခဲ့တာကြောင့်အောင်မြင်မှုအသီးပွင့်တွေနဲ့ဆက်ဆက်ပတ်သက်နေသူအားလုံးကိုရခိုင်အမျိုးသားအဖွဲ့ချုပ်အရခတပ်တော်ကအထူးအလေးနက်ထားမှတ်တမ်းတင်ဂုဏ်ပြုထားပါတယ်ခင်ဗျာ။အခုတခါမရိယာနယ်ထမ်းမင်ကုန်းရွာကိုတိုက်ခိုက်သိမ်းပိုက်ရာမှာစစ်တုံးပန်းနဲ့လက်နက်တွေရရှိခဲ့တယ်လို့မန္တလေး PDF ပြောကြားတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မန္တလေးတိုင်းမရယာမြို့နယ်ထမ်းပင်ကုန်းရွာကစစ်အုပ်စုကိုဒီဇင်ဘာလ19ရက်မှာထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပြီးတိုက်ပွဲတွင်စစ်တုံးမှအချို့ဖမ်းမိခဲ့တယ်လို့လက်နက်ခဲယံတွေလည်းသိမ်းစီရရှိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး PDF ကဒီကနေ့ဒီဇင်ဘာလ21ရက်မှာထုတ်ပြန်လိုက်ပါတယ်။ဒီဇင်ဘာလ19ရက်မနက်9နာရီခန့်မှာမရယာမြို့နယ်ကထမ်းပင်ကုန်းကျေးရွာကိုအပိသက်သိမ်းပိုက်နိုင်ခဲ့ပြီးအခြားသောနေရာတွေကိုလည်းဆက်လက်ထိုးစစ်ဆင်လျက်ရှိတယ်လို့ဆိုပါတယ်။အဲ့ဒီတိုက်ပွဲတွေတွင်ရန်သူစစ်ကောင်စီထံကလက်နက်ခဲယံအချို့သိမ်းစီရမိခဲ့ပြီးစစ်တုံးပန်းတွေလည်းဖမ်းဆီးရမိခဲ့တယ်လို့ MDY PDF ကဖော်ပြထားပါတယ်။ဒါပြင်ဒီဇင်ဘာလ19ရက်ကစပြီးမရယာနယ်ထဲမှာစစ်အုပ်စုနဲ့ MDY PDF တို့တိုက်ပွဲတွေပြင်းထန်နေတယ်လို့သဘေချင်းမြို့နယ်နဲ့နောင်ချုံမြို့နယ်မှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့အသိပေးထားပါတယ်။ဒီဇင်ဘာလ6ရက်ကလည်းတော်လှန်ရေးအဖွဲ့တွေယာယီလက်လွတ်ခဲ့ရတဲ့မရယာနောက်ချမ်းကိုမန္တလေး PDF ကပြန်လည်ထိုးစစ်ဆင်တိုက်ခိုက်ခဲ့ရာရွာသေးဝန်စုရွာနဲ့ထိမင်းဆောက်ကြီးရွာတို့မှာရှိတဲ့စစ်ကောင်စီစခန်းတွေကိုအပိသက်ပြန်လည်သိမ်းပိုက်ရရှိခဲ့တယ်လို့သိရပါတယ်။ထမ်းပင်ကုန်းကျေးရွာဟာမရယာမြို့နယ်နဲ့ပသိမ်ကြီးမြို့နယ်အစမှာရှိပြီးမန္တလေးမြို့နယ်ဆယ်မိုင်ကျော်သာကွာဝေးတဲ့ရွာလို့ဒေသနေပြည်သူတွေကပြောပါတယ်။ထမ်းပင်ကုန်းရွာတိုက်ပွဲမှာအထိနာသွားတဲ့စစ်အုပ်စုဟာဒီဇင်ဘာလ19ရက်နဲ့20ရက်တို့မှာနှစ်ရက်ဆက်လက်နက်ကြီးနဲ့ပစ်ထားလေကြောင်းကနေပုံကျဲတာတွေပြုလုပ်ခဲ့တဲ့အတွက်အနီးဝန်းကျင်ကျေးရွာတွေကဒေသနေပြည်သူတွေရွာလုံးကျွတ်ထွက်ပြေးနေရတယ်လို့သိရပါပါတယ်ခင်ဗျာ။ကုဆလပီတင်ပြခြင်းတဲ့တင်ကတော့ပေါင်းတယ်ကနေနက်တလင်းဘက်ထွက်လာတဲ့စစ်တပ်စင်ကြောင်းကိုတိုက်ခိုက်ခဲ့ရမှာစစ်သားတူသေဆုံးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။ဘကိုးတိုင်းပေါင်းတယ်မျိုးကနေနက်တလင်းနယ်ဘက်ကိုထွက်လာတဲ့စစ်တပ်စစ်ကြောင်းကိုကြားပြတ်တိုက်ခိုက်ခဲ့ရမှာစစ်သားတူသေဆုံးသွားတယ်လို့ပေါင်းတယ်မျိုးနယ်ပြည်သူ့ကာကွယ်တပ်ဖွဲ့ PPDF 3631တပ်ရင်းကဒီကနေ့ဒီဇင်ဘာလ22ရက်မှာထုတ်ပြန်ပါတယ်။ပေါင်းတယ်မျိုးနယ်တိန်ကုန်းတာဝတိုင်းစစ်တပ်အထိုင်စခန်းကနေနက်တလင်းမျိုးနယ်ဘက်ဦးတီထွက်လာတဲ့အင်အား40ခန့်ပါစစ်ကြောင်းကိုလေကြောင်တဲတိုင်နီးမှာပြည်ခရိုင်ပြည်သူ့ကာကွယ်တပ်မတော်3631 PPDF တပ်ရင်းတပ်ကွဲနှစ်ကကြားဖြတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ပြန်လည်ဖြစ်ခဲ့မှုတွေကြောင့်တိုက်ပွဲဟာမိနစ်30ခန့်ကြာမြင့်ခဲ့ပြီးပြစ်ခတ်တိုက်ခိုက်မှုတွင်စစ်ကောင်စီတပ်ဘက်ကစစ်သား2ဦးသေဆုံးက2ဦးအပြင်းထန်ဒဏ်ရာရသွားတယ်လို့အသိပေးပါတယ်။အထိနာသွားတဲ့ဂျမ်ဘတ်စစ်ကောင်စီတပ်ဖွဲ့ဟာလေကြောင်တဲတိုက်နဲ့တိန်ကုန်းတဲတိုက်ကရသားပြည်သူတွေနဲ့လှဲတွေကိုခေါ်ပြီးသေဆုံးသွားတဲ့စစ်သားနဲ့ဒဏ်ရာရသူတွေကိုတဲယူကနတ်တလင်းနယ်ကကွင်းကျဲရွာထိုင်စခန်းကိုတဲဆောင်သွားတယ်လို့သိရပါတယ်။အဂျမ်ဘတ်စစ်ကောင်စီတပ်ဖွဲ့ကလက်နက်မျိုးစုံနဲ့ပြန်လည်ဖြစ်ခတ်တိုက်ခိုက်လာတဲ့အတွက်လက်နက်ခဲယံချင်းအင်အားမမျှတဲ့ပြည်သူတော်လှန်ရေးဘော်တွေထိခိုက်မှုမရှိစေဖို့စုခွာလာခဲ့တယ်လို့ PPDF 3631တပ်ရင်းကထုတ်ပြန်ထားပါတယ်ခင်ဗျာ။ခုတခါတောင်ပိုင်းစစ်ဒေသမှာတပတ်တွင်းတိုက်ပွဲ30ကြော်ဖြစ်ခဲ့ပြီးစစ်သား30နီးပါးတေဆုံးကလက်နက်မျိုးစုံနဲ့ခဲယံတွေသိမ်းဆည်းရရှိတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။တောင်ပိုင်းစစ်ဒေသနယ်မြေမှာတပတ်တွင်းတိုက်ပွဲပေါင်း30ကြော်ဖြစ်ခဲ့ပြီးစစ်သား30နီးပါးတေဆုံးကလက်နက်မျိုးစုံနဲ့ခဲယံတွေသိမ်းဆည်းရရှိခဲ့တယ်လို့ဒီနေ့ဒီဇင်ဘာလ22ရက်မနက်မှာထုတ်ပြန်လာပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသမှာတပတ်တွင်းဖြစ်ပွားခဲ့တဲ့စစ်ရေးသတင်းအချင်းချုပ်ကိုပြည်သူလူထုသိရှိစေဖို့အသိပေးထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီဇင်ဘာလ14ရက်ကနေဒီဇင်ဘာလ20ရက်အထိ9ရက်တာကာလတွင်ရန်သူစစ်ကောင်စီတပ်တွေကိုတောင်ပိုင်းစစ်ဒေသပြည်သူ့ကာကွယ်ရေးတပ်မတော် PDF နဲ့တော်လိုင်းပူပေါင်းအဖွဲ့ကတွားရောက်တိုက်ခိုက်တာ22ကြိမ်ရှိပြီးနှစ်ဖက်အပြန်အလှန်ထိတွေ့ပစ်ခတ်မှု10ကြိမ်နဲ့စခန်းသိမ်းတိုက်ပွဲ2ကြိမ်ရှိခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ပွဲတွေမှာစစ်ကောင်စီတပ်ဖွဲ့ဝင်29ဦးသေဆုံးပြီး25ဦးဒဏ်ရာရှိကစစ်ကောင်စီတပ်ဖွဲ့အုံပြုတဲ့ MA အမျိုးအစား9လက် G3 2လက်60မမပြောင်းတိုးတလက်ကြီးပေါင်းမျိုးစုံ16ခုနဲ့ခဲယံစုစုပေါင်း 1,290 ထောင်သိမ်းဆည်းရရှိခဲ့တယ်လို့အသိပေးထားပါတယ်။တိုက်ပွဲဖြစ်စဉ်တွေမှာစစ်တပ်ဘက်ကထိခိုက်ဒေဆုံးမှုတွေရှိတယ်လို့တော်လိုင်းပူပေါင်းတပ်ဖွဲ့တွေဘက်ကရဲဘော်2ဦးမြင့်မြတ်စွာကြာဆုံးခဲ့ရပြီး11ဦးထိခိုက်ဒဏ်ရာရှိကဒရုန်းတစ်စင်ပျက်စီးဆုံးရှုံးခဲ့ရတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တောင်ပိုင်းစစ်ဒေသပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စည်ရည်သတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါလေခင်ဗျာ
စည်ရည်သတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်အခုနောက်ဆုံးရပြည်တွင်းသတင်းများကိုຫນွေဦးမှမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာညချမ်းမှာ2024ခုနှစ် ီဇင်ဘာလ21ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမော်ပါ။ KIO သိမ်းပိုက်ထားတဲ့ပေါင်ဝါမြို့မှာမြို့တော်ဝန်ထားရှိပြီးအုပ်ချုပ်ရေးရန်ရလဲပတ်နေတဲ့သတင်းကိုဦးစွာတင်ပြပေးပါမယ်။ကချင်ပြည်နယ်ချီပွေမြို့နယ်ပေါင်ဝါမြို့ကိုကချင်လွတ်လပ်ရေးအဖွဲ့ KIO ကသိမ်းပိုက်ထိန်းချုပ်ထားပြီးအုပ်ချုပ်ရေးရန်ရလဲပတ်နေပြီလို့ KIO KIA သတင်းပြန်ကြားရေးဌာနကမနေ့ကဒီဇင်ဘာလ19ရက်မှာဖော်ပြသွားပါတယ်။KIA နဲ့ပူပေါင်းတပ်တွေအော်တိုဘာ18ရက်မှာပေါင်ဝါမြို့ကိုသိမ်းပိုက်ခဲ့ပြီးနွေမာလာဇန်းကစတင်က KIA အစိုးရအုပ်ချုပ်ရေးရန်ရလဲပတ်နေတာဖြစ်တယ်လို့ဆိုပါတယ်။ KIA အစိုးရအုပ်ချုပ်ရေးရန်ရလဲပတ်နေတာအချိန်တလကြာကြာပြီးဖြစ်ပေမဲ့ဒေသခံတွေဘက်ကလိုက်နာကျဉ်းသုံးမှုအားနည်းနေသေးတဲ့အတွက်ခက်ခဲတွေရှိနေသေးတယ်လို့ပေါင်ဝါမြို့တော်ဝန်တာဝန်ယူထားတဲ့ဇလန်ကဘာမဒိန်ပေါင်းချန်ရဲ့ပြောကြားချက်ကို KIA သတင်းပြန်ကြားရေးဌာနကဖော်ပြပါတယ်။ပဝံမြို့ကိုရင်ကစစ်ကောင်စီလက်အောက်ခံနေကြဆောင် BGF နဲ့ပြည်သူ့စစ်အဖွဲ့ကအုပ်ချုပ်ခဲ့တာဖြစ်ပြီးအုပ်ချုပ်ရေးရန်ရလဲပတ်ရမှာကျစ်လက်ထိရောက်မှုမရှိခဲ့တာကြောင့်လက်ရှိချိန်မှာအခက်အခဲတွေနဲ့ကြုံနေရတာလို့သိပေးပါတယ်။လက်ရှိမှာမြို့ရင်းအုပ်ချုပ်ရေးကော်မတီအဖွဲ့မြို့သမီးရေးအဖွဲ့လူငယ်အဖွဲ့များဖွဲ့စည်းထားပြီးဖြစ်တယ်လို့သိရပါတယ်။ပဝံမြို့မှာ KIO အစိုးရရဲ့အုပ်ချုပ်ရေးရန်ရလဲပတ်လာတာနဲ့အမျှရဲတပ်ဖွဲ့လူဝင်မှုကြီးကြပ်ရေးဌာနစီးပင်ဌာနကျန်းမာရေးဌာနတွေဖွဲ့စည်းထားပြီးစီပင်ဌာနကမြို့ရင်းတာယာလှပရေးလှုပ်ဆောင်နေတယ်လို့ကျမရေးဌာနကပြည်သူ့ကျမရေးစည်းကမ်းတွေဖွင့်လှစ်ထားပြီးစေကုသပေးနေပြီလို့သိရပါဗျ။ပန်ဝါပါဝင်စစ်ကောင်စီလက်အောက်ခံဥစကုံထိုင်ရဥဆောင်နဲ့ကချင်ထူးဒေသတစ်တစ်ခုလုံးကို KIA နဲ့ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်ပြီးနောက်နိုဝင်ဘာလ28ရက်နေ့မှာကချင်အထူးဒေသတစ်ဆိုတဲ့သတ်မှတ်ချက်ကိုပေးပြကြောင်း KIA ကိုKIA ကကြေညာခဲ့ပါတယ်ရှင်။ဒီတိမ်မြို့မှာစစ်ကောင်စီလက်အောက်ခံစစ်သား2ဦးနဲ့ရဲ2ဦး CDF တန်လင်းဝင်တဲ့တရင်ကိုဆက်လက်တင်ပြပေးပါမယ်။ချင်းပြည်နယ်ဒီတိမ်မြို့မှာစစ်ကောင်စီလက်အောက်ခံစစ်သား2ဦးနဲ့ရဲ2ဦးအလင်းဝင်လာတယ်လို့ CDF CDM စီရင်ကဒီနေ့ဒီဇင်ဘာ21ရက်မှာထုတ်ပြန်ပါတယ်။ဒီတိမ်မြို့မှာတာဝန်ကျနေတဲ့စစ်ကောင်စီလက်အောက်ခံရဲ2ဦးနဲ့စစ်သား2ဦးဟာဒီဇင်ဘာလ18ရက်နေ့မှာတနက်တလက်နဲ့ခရိုင်အချို့ကိုယူဆောင်ပြီးအလင်းဝင်လာတာလို့ဆိုပါတယ်။အလင်းဝင်လာသူတွေဟာဖလန်းမြို့ခြေဆိုင်ခလာရ268တရင်က23နှစ်အရွယ်စစ်ပိုင်းဖြိုးနဲ့28နှစ်အရွယ်ရာဇာထက်တို့ဖြစ်ပြီးဒီတိမ်မြို့မှာရဲစခန်းက25နှစ်အရွယ်အောင်ပြည့်ဖြိုးနဲ့အသက်30အရွယ်ဓာတ်တုံးလျံတို့ဖြစ်တယ်လို့အတည်ပြုထားပါတယ်။လက်ရှိမှာမိမိတို့နယ်ပြောင်းခြင်းတဲ့သူတွေကိုပြန်ခွင့်ပြုထားတယ်လို့ချို့ကတော့နောက်တန်းစခန်းမှာထားတယ်လို့ CDF CDN စီရင်စီဦးစီးချုပ်ကဆိုပါတယ်။စစ်ကောင်စီလက်အောက်ကရုံးထွက်လူသူတိုင်းကို CDF CDN စီရင်နေနဲ့လက်ခံကြိုဆိုမှဖြစ်လို့လည်းအတည်ပြုထားပါတယ်။လက်ရှိချိန်မှာချင်းပြည်နယ်အတွင်းကမင်းတပ်နဲ့ဖလန်းမြို့တွေမှာချင်းတော်လင်းပူပေါင်းတပ်တွေကလူသိမ်းတိုက်ပွဲတွေဆင်နွှဲနေပြီးစစ်ကောင်စီလက်အောက်ခံတွေပြီးခဲ့တဲ့ရက်ပိုင်းကပဲလက်နက်ချညှန့်ခံထားတာရှိပါရဲ့ရှင်။အောက်ဖို့မြို့နယ်ခမာယာ6တရင်ကစစ်မှုရန်တပ်သားတွေခုနှစ်ဦးလက်နက်တွေနဲ့အတူထွက်ပြေးလွတ်မြောက်လာတဲ့တရင်ကိုဆက်လက်တင်ပြပေးပါဦးမယ်။ပဲခူးတိုင်းအောက်ဖို့မြို့နယ်တိမ်မြို့ရွာမှာရှိတဲ့ခမာယာ6တရင်ကစစ်မှုရန်တပ်သားတွေခုနှစ်ဦးလက်နက်တွေနဲ့အတူထွက်ပြေးသွားတယ်လို့ဒေသတော်လှရေးတပ်တွေနဲ့တရင်ရင်းမြစ်တွေကပြောပါရယ်။တိမ်မြို့ရွာခြေဆိုင်ခမာယာ6တရင်ကစစ်မှုရန်တပ်သားတွေခုနှစ်ဦးဟာလက်နက်တွေနဲ့အတူဒီဇင်ဘာ19ရက်နေ့ညပိုင်းကထွက်ပြေးသွားတာလို့ဆိုပါရယ်ထွက်ပြေးသွားတဲ့တပ်သားတွေခုနှစ်ဦးကိုဖမ်းဆီးဖို့ဂျမတ်စစ်ကောင်စီတပ်ဖွဲ့ကတောင်းနှင်ရှာဖွေနေပေမဲ့လက်ရှိချိန်ထိပြန်မတွေ့သေးသလိုတာယာရီခိုင်တွင်းမှာရှိတဲ့တော်လင်းရေးတပ်ဖွဲ့တွေစီလည်းရမလာသေးဘူးလို့တာယာရီခိုင်တရင်3832တရင်နဲ့ပြန်ကြားရေးတာဝန်ခံရဲဘော်တူရကဒေသရင်းသတင်းဌာနတွေကိုသိပေးထားပါရယ်ခုလိုစစ်မှုရန်တပ်သားတွေလက်နက်တွေနဲ့အတူထွက်ပြေးလွတ်မြောက်သွားတဲ့အတွက်ခမာယာ6တပ်ကအရာရှိချို့စစ်စေးအေးအေးယူခံရတာတွေရှိနေတယ်လို့တက်တွင်းသတင်းရင်းမြစ်တွေကိုကိုကာပြီးဒေတာရင်းသတင်းဌာနအချို့မှာဖော်ပြထားပါတယ်။ထွက်ပြေးသွားတဲ့တပ်သားအစ်တွေဟာလူငယ်တွေကိုအတင်းကျပ်ပေါ်တာဆွဲရမျိုးမလုပ်ချင်တာကြောင့်ထွက်ပြေးသွားတာဖြစ်နိုင်တယ်လို့ဒေတာတော်လင်းရေးတက်တွေနဲ့သတင်းရင်းမြစ်တွေကခံမှန်းပြောဆိုနေကြပါတယ်ရှင်။ပြည်သူ့ကာကွယ်ရေးတပ်မတော် ARA အမှတ်3တရင်ကတပ်သားတွေခေါ်ယူတဲ့သတင်းကိုဆက်လက်တင်ပြပေးပါအောင်မယ်။မြို့သားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာန ARA တိုင်းစစ်ဌာနကိုကဲမှုအောက်မှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်မတော် ARA အမှတ်3တရင်ကတပ်သားတွေခေါ်ယူနေတယ်လို့အသိပေးထုတ်ပြန်လာပါတယ်။စစ်အာဏာရှင်စနစ်ရဲ့ဘေးရွက်စိုးကျိုးတွေဖြစ်တဲ့မတရားစစ်မှုတွေဥပဒေထုတ်ပြီးလူဖမ်းမွဲတွေလုပ်လာတာတွေနဲ့စစ်အာဏာရှင်စနစ်ကိုတတ်ဆိုးရှေအောင်တတ်ဆက်နေရတဲ့ဂျမတ်စစ်ကောင်စီကိုအပြုတ်တိုက်ဖို့အသင့်ဖြစ်နေပြီလို့ဆိုပါတယ်။ဒါကြောင့် ARA ရဲ့အင်ပြန်ခီးမှာပါဝင်အားဖြင့်တိုက်ပွဲဝင်လို့တဲ့ရဲဘော်တပ်တွေအတွက်အမှတ်3တရင်ကတပ်ဖွဲ့ဝင်ရဲဘော်တပ်တွေခေါ်ယူနေတာပဲဖြစ်ပါတယ်။တနင်္သာရီနေ့နဲ့ဆီယနာရှင်စနစ်အမြင့်ဖြတ်ရေးနဲ့ဖက်ဒရယ်ဒီမိုကရေစီစနစ်တည်ဆောက်ရေးအတွက်တန်နေထန်ချထားသူဖြစ်ရမှာဖြစ်ပြီးကာကွယ်ဝန်ကြီးဌာနကချမှတ်ထားတဲ့အမိန့်ညွှန်ကြားချက်များစီမင်းစည်းကမ်းဥပဒေတွေလေးစားလိုက်နိုင်ရမယ်လို့ ARM မှတ်သုံးတရင်ကအတည်ပြုထားပါတယ်ရှင်။ခုတင်ပြခဲ့တဲ့တရင်တွေကို ရေဒီယိုအန်ယူဂျီသတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင်မင်္ဂလာပါရှင်။ဒီဇင်ဘာလ22ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင်တောင်ရှေ့တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝချွတ်မော်နဲ့တောင်ပိုင်းဒေသများတွင်လည်းအနောက်တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြန်မာနိုင်ငံအထက်ပိုင်းအနောက်ပိုင်းနဲ့ရှေ့ပိုင်းတို့တွင်ညပူချိန်များလျော့ကြပြီးအနည်းငယ်ပြန်နွေးလာနိုင်ပါတယ်။ကချင်ပြည်နယ်၊စကိုင်းတိုင်း၊ချင်းပြည်နယ်၊မန္တလေးတိုင်းရှမ်းပြည်နယ်၊ကင်းဒီပြည်နယ်နဲ့ကရင်ပြည်နယ်တို့တွင်နံနက်ပိုင်းမြူတူများကျဆင်းနိုင်ပါတယ်။မင်္ဂလာပင်လို့အချိန်ဒီမှာကပလီပင်လယ်ပြင်တွင်တိမ်အထင်အင့်ဖြစ်ထွန်းနိုင်ပြီးဘင်္ဂလားပင်လယ်တွင်တိမ်ထူထပ်နိုင်ပါတယ်။မိုးချီနေမှာရခိုင်ပြည်နယ်၊မကွေးတိုင်း၊မန္တလေးတိုင်းနဲ့ရှမ်းပြည်နယ်တို့တွင်နေရာကွက်ကြားမိုးနှင်းငယ်ရွာနိုင်သည်မှအပကြံဒေသများတွင်တိမ်အထင်အင့်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်ချီနေမှာရခိုင်ကဲရုံးဘက်တွင်လေသည့်တောင်ဘက်မှတနိုင်9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်ရှိနိုင်ပါတယ်။မုဒ္ဒမာကွေနယ်တနင်္သာရီကဲရုံးဘက်တွင်လေသည့်ရှေ့ဘက်မှတနိုင်10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးပိုင်းအသင့်အတက်ရှိနိုင်ပါတယ်ရှင
်ရေဒီယို NUD မှာဆက်လက်အတန်းလွှင့်ပေးနေပါတယ်အခုတော်လိုင်းကပြအစီအစဉ်ကဏ္ဍမှာတော့ကိုပါမောင်ရေးထားပြီးမတ်ချုပ်ကြီးဖတ်ကြားထားတဲ့မုံတိုင်းတဲကအာမန်တမိုင်းတွင်နေ CDM ဆိုတဲ့တော်လိုင်းကပြလေးကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်
မုံတိုင်းလေးကအာမင်သမိုင်းတွင်မဲ့စီဒီယံခွေးဟောင်းရင်တော့အိမ်မပြောတဲ့ဘဝဘယ်နှစ်အိမ်ရှိမှရောက်လာမလဲဆိုတဲ့အတွေးတွေဘယ်နှစ်နှိစ္စခံရမလဲဆိုတဲ့အတွေးတွေနဲ့အင်းရေးပြက်နေကြတဲ့ရဲဘော်တွေအားမှန်ဒေးစားပါတယ်ဟိုးအရှိတ်မျောကြည့်ပြန်တော့အိမ်လဲမီးလာမိဘလဲမီးကျွတ်သားသမီးလဲအိမ်မပြန်နိုင်တဲ့ခရင်ညီပြင်းနေဒီရင်တဲ့ဘုံနံကြားကဘူရန်ညီကြားနေရတာကတရင်ပြည်နေအနောက်ဘက်ကိုကြည့်ပြန်တော့အရှင်လက်လက်မိရှုခံလိုက်ရတဲ့ဝေးသားတွေမိကိုတူဦးနဲ့ဂျွာတွေသူ့မိကိုရန်ရှာနေတဲ့ဒီရင်ပြန်တွေနဲ့ချင်းပြည်နေတမိုင်းလာတဲ့စကားသွေးမအေးတဲ့မကွေးတွေပါဟိုးမြောက်ပိုင်းကြတော့မုံတိုင်းဆန်တယ်စစ်ခွေးတွေလည်းလဲပြူဒေသခံတွေလည်းငိုနေရတေမာကိုဘယူးမဆိုင်ဘူးတိုက်နေတဲ့ကချင်တွေအလဲကိုကြည့်လိုက်ပါဦးတဝုံဝုံနဲ့မန်တာအကြံမကုန်လေးတဲ့ရံကအားမငယ်တဲ့တဝုံမန်ဟုံပြင်းပြင်းနဲ့တော်လည်ရင်ဒို့အရေးလဲအော်နေစေပါဘယ်သူမှတွေးမအေးတယ်လို့ဘယ်ပြည်သူမှလက်မလျှော့သူပါဘူးပါတစ်ချိန်ကစီဒီယမ်သူရဲ့ကောင်းအခုလဲစီဒီယမ်သူရဲ့ကောင်းမှာဂုံပြူသားတွေနေသွားလို့လဲစိတ်မပြတ်နဲ့ခက်ခဲတာကြီးညားလာလို့လဲတွေးမပြတ်နဲ့ဒို့ထက်ခတ်နေတဲ့ပြည်သူတွေဒို့ထက်ညက်နေတဲ့ပြည်သူတွေအသက်ဘေးကြောင့်ပြေးနေရတဲ့ပြည်သူတွေအိမ်မရှိတော့တဲ့အညာတရားကိုကိုစားပို့စူးစားပေးပါဂျိုးသားမှုနဲ့အတူအမှန်တရားဟာဘာလို့နောက်ကထက်ကြမှာလိုက်နေရရာဇဝင်ပါပဲဆွလွမှုနဲ့အတူတိတ်ခါတရားဟာငါတို့ကိုရှောင်တင်ပေးမယ်အမိုင်းပါပဲအမြဲပြောနေကြစကားတစ်ခွန်းတော့ရှိရဲ့ကို့တမိုင်းဆိုတာပိုတိုင်းရေးရတာတဲ့အာနာရှင်ရေးတဲ့တမိုင်းမှာငါတို့ဟာဘုံဖြစ်နေနေဘုံယူရမယ်ဘူးသို့တော့ဒီတစ်ချိန်တော့ငါတို့တမိုင်းငါတို့ရေးမှအမှန်ပြည်သူတွေအတွက်ရက်တည်တဲ့စီဒီယံအနာဂတ်အတွက်ရက်တည်တဲ့စီဒီယံအမှန်တရားအတွက်ရက်တည်တဲ့စီဒီယံမုံတိုင်းကြားကအာမန်နဲ့တမိုင်းတွင်မဲ့စီဒီယံဖြစ်ဖို့ရဲဘော်တို့လေဒိုးဘဝဒိုးပိုင်နေဆိုပြကြပါစို့အရေးတော်ဘုံအောင်ရမယ်ဘုရားမှာ
ရေဒီယို NUD မှာဆက်လက်အတန်းလွှင့်ပေးနေပါတယ်။အခုတခါစိုက်ပျိုးစည်းပွားတောင်သူစကားတန်အစီအစဉ်မှာတော့ဘိန်းဆိုင်ဧက4500ကျော်ရောကြသွားပြီမယ်။မြန်မာကထိတ်တန့်ဘိန်းဆိုင်ပျိုးသူနိုင်ငံအဖြစ်ရှိနေကြောင်း UNODC ထုတ်ပြန်တဲ့သတင်းကိုမင်းယူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။ရေဒီယို NUD ကိုနားဆင်နေကြတဲ့ပရိသတ်များခင်ဗျာ။ကိုတင်ဆက်ပေးမယ့်အစီအစဉ်ကတော့စိုက်ပျိုးစည်းပွားတောင်သူစကားတန်အစီအစဉ်ကိုနားဆင်ကြရမှာပါ။UNODC ကမြမဘိန်းဆိုင်ဧကတွေရော့ကျသွားပြီမဲ့ကမ္ဘာထိပ်တန်းဘိန်းဆိုင်ပြိုးသူနိုင်ငံအဖြစ်ရှိနေစေဖြစ်ကြောင်း2024ခုနှစ်အစည်းအဝေးခန်းစာမှာထုတ်ပြန်ထားပါတယ်ဒီသတင်းကိုကိုမြင့်သူကပေးပို့ထားပါတယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံကိုကျော်လွန်ပြီးထိပ်တန်းဘိန်းဆိုင်ပြိုးသူနိုင်ငံအဖြစ်ပြီးခဲ့တဲ့2023ခုနှစ်မှာရောက်ရှိခဲ့တဲ့မြန်မာနိုင်ငံဟာ ဒီနှစ်မှာလဲတနိုင်ငံလုံးအတိုင်းအတာအရစိုက်အေက400ခိုင်နှုန်းရော့ချသွားပြီမဲ့လဲထိတ်တန်းဘိန်းစိုက်ပြိုးသူနိုင်ငံအဖြစ်ဆက်လက်ရပ်တည်နေပါတယ်ဒီထုတ်ပြန်ချက်ကိုပြီးခဲ့တဲ့ဒီဇင်ဘာလ12ရက်နေ့မှာမူရစ်ဆေးဝါးနဲ့ရာဇဝဲမှုနှိမ်နင်းရေးအဖွဲ့ UNODC ကထုတ်ပြန်လိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးတဲ့လယ်သမားတွေဟာမချမ်းသာပေမဲ့ခက်ခဲတဲ့အခြေအနေတွေကြားမှာမိသားစုရဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းဖို့ရိုးရှင်းစွာနဲ့အသက်မွေးဝမ်းကြောင်းပြုနေကြပါတယ်လို့မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုးထုတ်လုပ်မှုနဲ့ပတ်သက်ပြီး UNODC ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ယတာဒါဂူဝါကအစည်းအဝေးခန်းစာမှာမှတ်ချက်ပြုဖော်ပြထားပါတယ်အကြံဖက်စစ်တပ်ကအာဏာသိမ်းပြီးနောက်ပြည်သူဝန်ဆောင်မှုလုပ်ငန်းတွေကိုမျက်နှာလွှဲထားသလိုဘိန်းဆိုင်ခင်းတွေစီကစက်ကြီးတောင်းခံပြီးတရားဝင်ဘိန်းဆိုင်ပြိုးခွင့်ကိုမကျေညာတာကလွဲလို့လွတ်လပ်စွာစိုက်ပြိုးခွင့်ပြုထားတာဖြစ်ပါတယ်။ဒါအပြင်ပြည်တွင်းမှာလည်းဘိန်းနဲ့ဆက်ဆက်ပြီးမူရစ်ဆေးဝါးတုံးဆွဲမှုကလည်းမြင့်တက်လာပြီးကုန်ကြောထုတ်လုပ်သူအများကြီးရှိနေသည်ဖြင့်ဘိန်းဆိုင်ပြိုးထုတ်လုပ်မှုကလည်းမြင့်တက်နေအောင်မှာဖြစ်တယ်လို့ရှမ်းပြည်နယ်အခြေဆိုင်မူရစ်ဆေးဝါးတုံးဆွဲမှုအမြင့်ဖြတ်ရေးစောင့်ရှောက်ပေးနေသူတို့ကသုံးသပ်ပါတယ်။
မွေးစီဝါမဲတွေအတူလာနေနောက်ထပ်မဲတွေတိုးလာတယ်နောက်ပြီးတော့ပို့ဆိုးတာသူ supporting လုပ်နေတာဒီဒီဘက်ခင်မှာပါလုပ်နေတယ်ဆိုတော့ night club ပေါ့နောက်ဟိုင်းကန်းတွေပေါ့နောက် KTV ပေါ့ဒီအဲ့ဒါတွေရှိနေသုံးကန်းတွေကတော့ဒီ PC တွေကညီတွေမှာလည်းပေါ်ပေါ်ပြန်နေမှာပေါ့ထုတ်တဲ့လူတွေလည်းပဲအများကြီးရနေမှာပေါ့လူအချက်ကအများရှိနေတာလူတွေကလည်းခက်တာလည်းဒီမွေးစီဝါကလူတိုင်းနဲ့နှွယ်နေတာလေနောက်နောက်အတိတ်တွေကလည်းထပ်ပြီးတိုးလာတာပေါ့ကြားရနေပေါ့နော်တုံးဆွဲသူတွေကအတိတ်တွေထပ်တိုးလာတယ်ရောက်မသွားဘူး။နောက်ကိုဆိုးရရဲ့ရန်ရာကြီးရဲ့တိုင်းပြည်ကိုမောင်းနေတဲ့ပုံစံကမှားနေတယ်
ထိတ်တန်းဘိန်းဆိုင်ပြိုးသူနိုင်ငံဖြစ်လာတဲ့မြန်မာနိုင်ငံရဲ့မနစ်ကအခြေအနေကတော့အခုလိုဆောင်းရာသီမှာရှမ်းပြည်တောင်ပိုင်းပင်လုံမြို့နယ်တကြောကတောင်ကြားလွင်ပြင်တွေမှာဘိန်းဆိုင်ခင်းတွေကိုမျက်စိတဆုံးမြင်တွေ့ခဲ့ရပါတယ်။ဘိန်းတောင်သူတွေဟာအခုလိုဆောင်းရာသီမှာတောင်ကြားလွင်ပြင်တွေကလယ်မြေတွေပေါ်မှာစဘာအပီတိထက်အဖြစ်ဘိန်းကိုစိုက်ပျိုးကြတာဖြစ်ပါတယ်။ဘိန်းဆိုင်ခင်းထဲမှာပဲဝမ်းစာအတွက်မုံငင်းတွေကိုရောနှောစိုက်ပျိုးထားပြီးဘိန်းကိုတော့ဝင်ငွေရတီးနံအဖြစ်စိုက်ပျိုးကြတာဖြစ်ပါတယ်ဘိန်းဆိုင်တောင်သူတွေမှာဘိန်းဆိုင်ပြိုးတာချမ်းသာလို့မဟုတ်ဘဲအခြားသီးနှံတွေထက်စာရင်ဈေးကွက်သေးကြပြီးပြန်လဲရောင်းချရတာလွယ်ကူတဲ့အတွက်လွန်ခဲ့တဲ့မျိုးဆက်30လောက်ကလေးကဘိန်းကိုစိုက်ပျိုးလာကြတာဖြစ်ပါတယ်ဘိန်းကလွဲလို့ဝင်ငွေရတီးနံရွေးစရာမရှိတဲ့တောင်သူတွေမှာဘိန်းကိုဆက်လက်စိုက်ပျိုးနေကြအောင်မှဖြစ်တယ်လို့ဘိန်းနဲ့ဆက်ဆက်တဲ့မူရစ်ဆေးဝါးတုံးဆွဲမှုကလည်းမြင့်တက်လာတဲ့အတွက်ဘိန်းစိမ့်လိုအပ်ချက်ကြောင့်ဈေးကွက်ကလည်းဆက်လက်ခိုင်မာနေအောင်မှဖြစ်ပါတယ်ဒါကြောင့်အကြံဖက်စစ်တပ်ကပေးတဲ့စစ်ရေးဒုက္ခတွေအပြင်ဘိန်းဆိုင်ပြိုးထုတ်လုပ်မှုနဲ့မူရစ်ဆေးဝါးတုံးဆွဲမှုတန်တရာကလည်းမြန်မာပြည်သူတွေအတွက်ဘူးလေးရာဖယုံဆင့်ဆိုသလိုဖြစ်လာစီမယ်လို့အဆိုပါမူရစ်ဆေးဆွဲခြင်းမှကာကွယ်စောင့်ရှောက်ရေးကျွမ်းကျင်သူကဖြည့်ဆွတ်ပြောပါတယ
်ပြည်သူလူထုတွေကကျမ်းမာရေးအထူးကတော့ကျမ်းမာမှလူကကွန်ပျူတာအားနဲ့အားပေါ့နော်အခြားတော့ဒီစီးပွားရေးလုပ်ငန်းတွေပညာရေးတွေအဲ့ဒါတွေဖုံးပြမှာလေအဲ့ဒါတွေကအကုန်မြင့်ကြနေမှာဘာဖြစ်လို့လဲဆိုတော့အင်းတိန်ကဒီကောင်ဝင်ငွေလိုက်ပြီဆိုရင်အဲ့ဒီအိမ်ရဲ့ပျော်ရွှင်ခြင်းကပျောက်သွားတာပေါ့အဲ့ဒီမိသားစုရဲ့ပျော်ရွှင်ခြင်းကပျောက်သွားတယ်နောက်တစ်ခါကျတော့အဆင်မပြေမှုတွေလည်းတိုက်ဝင်လာတယ်ဆင်းရဲမှုဆိုငွေကြေးပေါ့အဲ့ကောင်မဝင်နေဘူးနော်အဲ့လိုဖြစ်လာတယ်နောက်တစ်ခါသူတို့ရဲ့ကျမကြီးမိသားစုကတော့ဒုက္ခရောက်လာတော့အဲ့တော့မိသားစုတို့ကဒီပိန်းစားတယောက်တဲ့ဝိုင်းကြီးတောက်ခံနေရတဲ့အနေအထားနေတော့မှသူတို့ကပြူလဲပြီးတော့တဆင်းဆင်းရဲမှုတွေကပွားလာတာပေါ့နော်အဲ့လိုဖြစ်ကုန်တာပေါ့
2024ခုနှစ်အတွက်ဘိန်းဆိုင်ပြိုးထုတ်လုပ်မှုနဲ့ပတ်သက်ပြီး UNODC ရဲ့ထုတ်ပြန်ချက်မှာမနစ်ကဘိန်းဆိုင်ပြိုးဧက 13,850 ဧကရှိရာကနေအခုနှစ်မှာ 13,300 အထိ400ခိုင်နှုန်းရော့ချသွားပါတယ်။တနိုင်ငံလုံးအတိုင်းအတာအရဘိန်းဆိုင်ဧက 4,520 ဧကရော့ချသွားပေမဲ့စိုက်ဧကအများဆုံးတည်ရှိရာရှမ်းပြည်နယ်မှာတော့မနစ်ကဧက 21,000 ကနေ 23,100 အထိစုစုပေါင်းစိုက်ဧကရဲ့ 10,000 ခိုင်နှုန်းတိုးတက်လာပြီးချင်းမှာ 18,000 ခိုင်နှုန်းတိုးတက်လာပါတယ်။ချင်းပြည်နယ်က 2023 ခုနှစ်မှာမူလစိုက်ဧကထက် 10,000 ခိုင်နှုန်းတိုးလာရမှာအခုနှစ်မှာ 18,000 ခိုင်နှုန်းထပ်မံမြင့်တက်လာတာဖြစ်ပါတယ်။ကယားပြည်နယ်မှာ 800 ခိုင်နှုန်းတိုးတက်လာတယ်လို့ဖော်ပြထားပြီးကချင်ပြည်နယ်ကတော့မနစ်ကမူလစိုက်ဧကထက် 600 ခိုင်နှုန်းတိုးတက်လာပြီးအခုနှစ်မှာ 10,000 ခိုင်နှုန်းပြန်လဲကျဆင်းသွားတာဖြစ်ပါတယ်။မြန်မာပြည်ကထွက်ရှိတဲ့ဘိန်းစိမ့်တွေကိုအများစုကထိုင်းနိုင်ငံမှာကုန်ကြောထုတ်လုပ်တာဖြစ်တယ်လို့နှိစက်သူတွေကပြောဆိုကြပြီးအခြားဒေသတွေမှာစိုက်ဧကရော့ကြပေမဲ့စုစုပေါင်းဘိန်းဆိုင်ပြိုးထုတ်လုပ်မှုရဲ့88ရာခိုင်နှုန်းရှိပြီးထိုင်းနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ရှမ်းပြည်နယ်မှာစိုက်ဧကတိုးလာတာကကုန်ကြောထုတ်လုပ်မှုအတွက်ပိုပြီးအားသာချက်ဖြစ်လာစေတာဖြစ်ပါတယ်။အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ကွန်မြင့်သူကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရေဒီယို NUG ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တော်လိုင်းတီဂီတာအစီအစဉ်မှာတော့ Generation 2021မှတည်ဆိုထားတဲ့ပြည်သူတွေရဲ့အတန်းဆိုတဲ့တော်လိုင်းတီသချင်းလေးကိုနားဆင်ခံစားမှာဖြစ်ပါတယ်ရှင်
ဒီနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16မီတာ 11.89 MHz ၊ညပိုင်း၈နာရီခွဲမှာ line to 25မီတာ 17.64 MHz တွေမှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမိမိတွေအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေလုပ်ပြောင်းဝေချတာကထောက်ခံတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်